ဒေါက်တာလှကျော်စောခင်ဗျာဘိုးကျော်ရဲ့ကျန်းမာရေးအခြေအနေဘယ်လိုများရှိပါလဲခင်ဗျာ
။အော်ဖိဖိအခြေအနေတော့နည်းနည်းလေးတော့ကြီးငြိမ်လာနေပါပြီ။ဒါမဲ့နလန်ထဖို့တော်တော်ကြာကြာလှုပ်ယူအောင်ပါပါ။အခုထိအရေးပေါ်ခန်းထဲကကျွန်မတို့အပြင်ကိုထုတ်လို့မရသေးပါဘူ
း။အရေးပေါ်ခန်းမှာအခုဘယ်လောက်ကြာသွားပြီလဲခင်ဗျာ
။အဲတစ်လကြီးပါရှိသွားပါပြီ
။ဟုတ်ကဲ့။ तू ကဒီကျွန်တော်တိတရတော့ဟိုအဆုပ်အအေးမိတယ်လို့ပြောပါတယ်။
သူကဒီလိုဟိုအသက်ကြီးလာတော့ဟိုလေချောင်းကျင်းတယ်လို့ဖြစ်ပြီးတော့လေပါဇက်ကအစာအစားလိုက်လို့ရှိရင်အစာအစာပြုံနဲ့မရောက်ခွင့်နဲ့အဆုပ်လမ်းကြောင်းနဲ့ရောက်ရောက်သွားပြီးအဲ့ဒီကနေပြီးအဆုပ်ရောင်တာအဲ့ဒါဒီတစ်ခါဖြစ်တာတော့တိတ်ပြင်းထန်သွားတာဖြစ်နေတာတော့ခဏခဏပဲ repeated attacks တော့ခဏခဏပြန်ပြန်ပြီးဖြစ်နေတာအဆုပ်ရောင်ကအခုဒီတစ်ခါဖြစ်တာကတော့တော်တော်ပြင်းထန်သွားလို့အဲ့ဟိုနေ့နဲ့တွင်းပြီးတော့ကျမတို့နောက်ဆုံးကြတော့ပါဇက်ကဘာမှအစာမကျွေးတော့ပဲနဲ့အဆုပ်သေးရချွဲတွေတလိတ်တွေအကုန်ဆုပ်ထုပ်ဆုပ်ထုပ်ပြီးနှာခေါင်းကပိုက်ကနေပဲအစာတွေတွင်းနေရပါတယ
်ဟုတ်ကဲ့ဘယ်ဆေးဥမှာလဲခင်ဗျာ
ကုဘင်းကစစ်ဆေးဥကြီးမှာပါ
ဒီအပိုင်းမှာမြန်မာပြည်ပြန်ကျင်တဲ့ဆန္ဒရှိတယ်လို့ဗိုလ်ချုပ်ကပြောတယ်ဆိုတာဟုတ်ပါလားခင်ဗျာ
ဟုတ်ပါတယ်ဒါတောက်လျှောက်ခွေးပြေကပြောနေတာပါအခုနောက်ပိုင်းကျတော့သူကအသက်လည်းနည်းနည်းကြီးလာတဲ့ခါကျတော့ခွေးပြေရတဲ့နောက်ဆုံးရှီဂုံဖျားကိုကြော့ကျင်တယ်တဲ့နောက်ဆုံးဥတင်ကျင်တယ်အဲ့ဒါကဖေဖေတယောက်ခဲရဲ့ဆန္ဒမဟုတ်ဘူး1999ကသုံးသွားတဲ့မမေကလည်းသုံးလာနေကြည့်အဲ့ဒါပဲတရားရပြောသွားတာပါရွှေတကုံဖျားကိုဖူးကျင်လိုက်တာရွှေတကုံဖျားကိုဖူးကျင်လိုက်တာဆိုလို့မမေဖျားနေတဲ့ကရင်ဘေးမှာကိုကျမရွှေတကုံဖျားပုံတော်ကိုတင်ပေးထားရပါတယ်သူအာယုံပြုလို့ရအောင်ဆိုပြီးတော့အဲ့တော့ဖေဖေကလည်းဒီလိုပဲပြောမှုပါတယ်သူကနောက်ဆုံးချိန်ဖြစ်နေတော့ရွှေတကုံဖျားတော့ဖူးကျင်တယ်ကွာလို့တော့ပြောမှုပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ခင်ဗျအခုအဲ့တော့အခုလို့ဗိုလ်ချုပ်ကရွှေတကုံဖျားဖူးကျင်တယ်လို့ပြောတာကိုတူဦးကတမရရှိကိုပြောလိုက်တယ်အဲ့လိုလားခင်ဗျာ
မပြောတာဘူးဖေဖေရွှေတော်ဘုရားဖူးကျင်နေပါတယ်ဆိုတော့ဟိုကျမကဖေဖေတိတ်ယောဂပြင်းထန်တော့ခြေလီမှာရှိတဲ့ကျမမောင်အောင်ကျော်စိုးကခေါ်လိုက်ရတာပေါ့နော်ဖေဖေကိုဟိုတကြမတော်တဆတစ်ခုဖြစ်မှာဆိုလို့အဲ့ဒါသူလာရင်းနဲ့သူကလည်းသူ့ရှီဖုန်းတွေလာဗားတွေလာနဲ့အဲ့မှာသူပြောလိုက်တယ်ထင်တယ် ARV မရှင်နဲ့မှာပါလာပြီးတော့အဲ့မှာနှစ်ရက်ဆက်တိုက်တော့ဘိုးကဒီကနေကျမလည်းဖေဖေအကြောင်းမေးပါမေးနဲ့အင်တာဗျူးတွေပါတွေလာတာတောက်လျှောက်လာသွားတယ်အဲ့ဒါပြန်ကြားတာဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဟိုဝင်းကြီးဦးအောင်မင်းကတော့ကိုယ်တိုင်ဆက်ပြီးတော့ဒီလိုဆန္ဒရှိတယ်ဆိုတာဟုတ်တလားဆိုတာမျိုးများမေးသေးလားခင်ဗျအ
ဲ့ဒါလို့တော့မေးတာမဟုတ်ပါဘူး तू ကဓာတ်ရိုက်ဆက်ပြီးတော့တမရာကြီးရဲ့ခွင့်ပြုချက်အရာအဘဘူကျော်စောကိုဒီမှာပြန်လာဖို့ဖိတ်ခေါ်ပါတယ်လို့ပြောတာပါဒီမှာကိုပြောတာ
ဘယ်တော့မှပြောတာလဲခင်ဗ
ျမနေ့ကတမရာယုံကနေဓာတ်ရိုက်ဒီမှာစီပုံဆက်ပြီးပြောတာပ
ါဟုတ်ကဲ့မနေ့ကဘယ်အချိန်လောက်များလဲခင်ဗျ
လေကင်း7နှစ်နေကိုတစ်ချက်ကျမတို့တရုတ်နိုင်ပေါ့7နှစ်နေကိုတစ်ချက်လောက်ပေါ့ဥအောင်မင်းကိုယ်တိုင်ဆက်တာပါ
ဟုတ်ကဲ့ဥအောင်မင်းကိုအဲ့တော့ဒေါက်တာလှကျော်စောကဘာများအကြောင်းပြန်လိုက်ပါသလဲခင်ဗျာ
ဟုတ်ကျမကတော့ပြောလိုက်တာဒီလိုပါပထမအချက်ကတော့ဒီလိုဖိတ်ကြားတာကိုကျေးဇူးတင်တဲ့အကြောင်းပေါ့နော်အဲ့ဒါပြောလိုက်ပါတယ်ဒုတိယအချက်ကတော့သူတို့ကရဲဘော်တုံးကျိန်ဝင်နဲ့ဖိတ်တယ်လို့ပြောတာ哦အဲ့တော့ကျမကပြောတာတော့ကျမတို့ခုဒီမှာနေတဲ့အဆင့်နေရာကတော့လို့ကျမတို့ဒီမှာနိုင်ငံရေးခုံလုံးကိုတောင်းပြီးတော့နေတဲ့အဆင့်နေရာဘာမဘီကွန်မြူနတီပါတီရဲ့ခေါင်းဆောင်တယောက်အနေနဲ့နေနေတာဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့အနေနဲ့ဘာမဘီကွန်မြူနတီပါတီနဲ့တိုင်ပင်ရမယ်၊ညီနိုင်ရမယ်၊ခွင့်ပြုချက်ယူရပါမယ်လို့ပြောလိုက်ပါတယ်
။ဟုတ်ကဲ့။
တရားချက်ကတော့လက်တွေ့အရာလဲဖြစ်ဖြစ်ရဲ့ကျမရေးချင်နေတာအခုအထိမခိုင်မာသေးပါဘူးလို့ဒါကြောင့်မို့နလန်ထူအောင်တော်တော်အချိန်ယူအောင်ပါပါလို့ကျမရေးကောင်းလာတော့မှထပ်ပြီးဆွေးနွေးတာပေါ့လို့ပြောလိုက်ပါတယ်
။ဟုတ်ကဲ့အဲ့တော့ဘို့ချုပ်ကျမရေးချင်နေတာအခုပြန်လဲနလန်ထူနေပြီဆိုတော့ကောင်းကောင်းကြမ်းကြမ်းမှမှခီးတွေပါတွေတွားနိုင်လောက်တဲ့အနေအထားမျိုးဘယ်တော့လောက်ရောက်လာနိုင်မလို့မျှော်လင့်ပါလေခင်ဗျာ
ဒါသိပြောရခက်တယ်ဟိုတနှစ်ကများဆိုလို့ရှိရင်တစ်ဆောင်းလုံးကျမတို့ဆေးရုံပေါ်မှာနေရတာဟို3လပိုင်း4လပိုင်းလောက်ယာစီဥတုနွေးလာတော့မှသူ့အတူတစ်ပြေးပြေးနလန်ထပြီးကောင်းလာတာဆောင်းနေဆိုရင်ဆောင်းနေစဝင်ပြီးဆိုကြတဲ့ဖပြေးကအဲ့အဆုတ်ရောင်ယောဂထတာပဲ2009ခုနှစ်ကစလို့ပဲ3နှစ်ရှိပြီတက်တိုက်တစ်ဆောင်းလုံးလို့ဆေးရုံပေါ်နေရတာတခါလေ5လ6လလောက်တော့နေရပါတယ်။ဒီက93နှစ်လည်းရှိပြီဆိုတော့ဒီရာသီဥတုအပြောင်းအလဲအလှုပ်ရှားနဲ့သူ့ရဲ့ကျန်းမာရေးအခြေအနေကတော်တော်ကိုပြောရဆိုရခက်တဲ့အခြေအနေပါအခုကတော့
လိုအပ်တဲ့ကျန်းမာရေးအစီအမံတွေနဲ့ဆိုရင် तू ခရီးမသွားနိုင်ဘူးလားခင်ဗျာ
။အဲဒါတော့ဖြစ်နိုင်သေးဦးထင်တယ်။ဘာလို့ဆိုတော့အောက်ဆီဂျင်ကမပြတ်ရှူနေရတာလေ။နောက်ပြီးတော့အနားမှာ24နာရီမပြတ်ဘူးတယောက်ဆောင်းလျှောက်ပြီးတော့ကိုအတော်ကြီးထားကြည့်နေရတာပြီးတော့အဲချွဲတွေပါတွေများလာရင်လည်းအချက်ချင်းချွဲကိုဆွဲထုတ်နိုင်အောင်ပါညာအကုန်လုံးတက်ဆင်ထားရတာအဲ့လိုထားရတဲ့အခြေအနေရတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာလာကျော်စောကျေးဇူးများအတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့